နာမည်ကျော် Ireland Rock ဂီတအဖွဲ့ YouTube ကဘွန်နိုနဲ့သူ့တွဲဖက် The Edge အဖွဲ့တို့ဟာတနင်္ဂနွေနေ့ကယူကရိန်းနိုင်ငံမြို့တော် Kiev ကဘူတာယုံမှာမိနစ်40ကြာတီဂီတဖျော်ဖြေပွဲပြုလုပ်ပြီးရုရှားရန်ကုန်ခုခံတွန်းလှန်နေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုဂုဏ်ပြုခဲ့ပါတယ်။ယူကရိန်းပြည်သူတွေဟာသူတို့လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတာမဟုတ်ဘဲလူတိုင်းချစ်မြတ်နေတဲ့လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတာဖြစ်ပြီးဒီလွတ်လပ်မှုတိုက်ပွဲအတွက်ကမ္ဘာကြီးကိုပါယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဦးဆောင်နေတာဖြစ်ကြောင်းခရက်ချက်ဘူတာယုံနဲ့လာရောက်ဆူဝေးကြတဲ့လူအုပ်ကိုပြောကြားခဲ့တာပါ။ယူကရိန်းကိုရုရှားက February 24ရက်မှာစတင်ကျူးကျော်ခြင်းက Kiev ကိုဥတီတိုက်ခိုက်ခဲ့တာဖြစ်ပြီး March လကုန်လမှာယူကရိန်းအရှေ့ဘက်ကိုပြင်းထန်ပြောင်းသွားခဲ့တာဖြစ်ပါတယ်။ရုရှားကအထူးစစ်ဆင်ရဲလို့ပဲရည်ညွှန်းပြောဆိုပြီးအခုချိန်ထိယူကရိန်းနိုင်ငံတလောမစ်ဆိုင်းတုံးတွေနဲ့ဆက်ပြီးပစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်။ယူကရိန်းအရှေ့ဘက်နဲ့တောင်ပိုင်းကိုပြောင်းလဲထိုးစစ်ဆင်နေတဲ့ရုရှားရန်ကနည်းနည်းအေးသွားတဲ့ Kiev မှာတော့အခုထိလေကြောင်းအချက်ပေးအဝေါ်တန်တွေပုံမှန်လို့လို့ကြားနေရဆဲပါအခုမေလ၈ရက်ညနေပိုင်းမှာယူကရိန်းရဲ့ကောင်းကင်ယံမှာတနက်တန်းတွေကြားနေရပေမဲ့နောက်ဆုံးမှာတော့လွတ်မြောက်ကြမှာပါမင်းတို့ရဲ့အသက်ကိုသူတို့တတ်ဖြတ်နိုင်ပေမဲ့မင်းတို့ရဲ့စိတ်ဓာတ်ကိုတော့ရိုင်းမချိုးနိုင်ပါဘူးလို့ဘွန်နိုကပရိသတ်ကိုပြောကြားခဲ့ပါတယ်